Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင့်ချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တတ္တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကသူချင်းမြတ်တာများစွာပဲကဲ
ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမှန်မှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျမရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျိုးလင့်ချင်းအတမအထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြောင်းပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတာရှင်များရှင်ဒီကနေ့အစာအစာနဲ့ဇာရိတဖွံ့ဖြိုးမှုအကြာဆက်နွယ်မှုဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်တောတာရှင်များရှင်ဒီခေတ်လူငယ်တွေအပေါ်လွန်မိုးနေတဲ့စာတန်ရဲ့တကူဟာအင်မတန်မှကြောက်စရာကောင်းလောက်အောင်ကြီးမားလာပါတယ်တကယ်လို့သာသူတို့ရဲ့စိတ်ကိုဘာသာရေးစည်းမျဉ်းတွေမှာဟန်ချက်ညီညီအခြေစိုက်မထားလို့ရှိရင်တော့သူတို့နဲ့ထိတွေ့လာမဲ့သိုးသွန်းတဲ့ပုံသက်တွေကြောင့်သူတို့ရဲ့ဇာရိတတွေဟာဖောက်ပြန်လာပါလိမ့်မယ်။လူငယ်တွေအတွက်အန္တရာယ်အရှိဆုံးအရာကတော့ကိုယ်စိတ်ကိုမထိန်ချုပ်နိုင်ခြင်းပဲဖြစ်တယ်။လောကပျော်ရွှင်မှုကိုလိုက်စားတဲ့မိဘတွေဟာသားသမီးတွေကိုကိုယ်အလိုကိုညှင်းပယ်တတ်အောင်သင်မပေးတတ်ကြပါဘူး။ကလေးတွေကိုသူတို့ကြွေးတဲ့အစာတွေဟာလည်းပဲအစာအိမ်ကိုသွေးကြွစေတဲ့အစာမျိုးသာဖြစ်တတ်တယ်။ဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေဟာအုံနောက်နဲ့ဆက်သွယ်မိလို့ရှိရင်အကျိုးဆက်အနေနဲ့ရမက်လောဘစိတ်တွေဖြစ်ပေါ်လာတတ်တယ်။အစာအိမ်ထဲကိုရောက်ရှိလာတဲ့အစာမှန်သမျှဟာခန္ဓာကိုယ်တစ်ခုတည်းကိုသာထိခိုက်နိုင်တာမဟုတ်ဘဲစိတ်ကိုပါပြောင်းလဲမှုဖြစ်ပေါ်စေပါတယ်။အပူအစာတွေဟာသွေးကိုကြွစေပြီးအာယုံကြောဖွဲ့စည်းမှုကိုလှုပ်ရှားစေပါတယ်။ဒါအပြင်ကြိုးကြောင်ဆင်ခြင်နိုင်စွာမရှိလောက်အောင်စိတ်ပိုင်းဆိုင်ရာတည်မြဲမှုကိုထိုင်မိုင်းစေပါတယ်။အစာအသောက်မှာချုပ်တီးခြင်းမရှိတဲ့သူတူဟာစိတ်ရှည်ခြင်းအကျင့်ကိုယ်အလိုကိုထိန်းချုပ်နိုင်တဲ့အကျင့်တွေကိုလေ့ကျင့်ဖို့မဖြစ်နိုင်လောက်အောင်ခက်ခဲတတ်ပါတယ်။ဒါကြောင့်အကျင့်စရိတ်တွေဖွဲ့စည်းပြီးချင်းမရှိသေးတဲ့ကလေးတွေကိုကျွေးမွေးတဲ့အစာတွေဟာကျမရေးကိုအထောက်အကူပြုမဲ့အစာတွေသာဖြစ်ဖို့အရေးကြီးလာပါတယ်။ကတွင်းအလိုလိုက်ချင်းကိုချုပ်တီးချင်းကိမဲ့စေတဲ့မကောင်းမှုတွေကိုအကာအကွယ်ပေးမဲ့ကျမရေးဆိုင်ရာအလင်းတရားကို ကောင်းဝိဘုရားရှင်သာရဖျားသခင်ပေးသနာတော်မူခြင်းအရာမှာမဟာမေတ္တာတော်ကိုထင်ရှားစေလျက်ရှိပါတယ်။သင်တို့သည်စားတော်၎င်း၊တောက်တော်၎င်း၊မြည်သည့်အမှုကိုပြုတော်၎င်း၊ဖျားသခင်ဤဘုံတကူကိုထောက်၍ခတ်သိမ်းသောအမှုကိစ္စကိုပြုကြလော့။ဆိုပြီးတော့နှုတ်ကပတရားတော်ကတွင်တင်ထားပါတယ်။မိသားစုတွေအတွက်ထမင်းပွဲပြင်ပြီးထမင်းကျွေးတဲ့အခါမှာမိဘတွေဟာဘယ်လိုပြုလုပ်နေပါသလဲ။မိမိတို့ကောင်းတာထင်တဲ့အစာတွေကိုကလေးတွေကိုကျွေးမွေးနေကြပါသလားအစာအိမ်ကိုထိခိုက်မှုနည်းပါတဲ့ကျန်းမာရေးကိုအထောက်အကူပြုမဲ့အစာတွေကိုကျွေးနေပါသလားဒါမှမဟုတ်ကလေးတွေရဲ့အနာဂတ်ကျန်းမာရေးကိုဂရုမစိုက်ပဲကျန်းမာရေးကိုအထောက်အကူမပြုတဲ့အစာအိမ်ကိုထိခိုက်စေမဲ့အစာတွေကိုကျွေးမွေးနေပါသလားဆိုတာသတိထားရမှာဖြစ်တယ်ကျန်းမာရေးပြုပြင်ပြောင်းလဲမှုတွေကိုကျင့်ဆောင်နေသူတွေတောင်မှသူတို့စားတဲ့အစားအစာအတိုင်းအစာမှာမှားယွင်းနိုင်ပါသေးတယ်။ကျမရေကိုအထောက်အကူပြုမဲ့အစာတွေကိုတော့မှအတိုင်းအစာမရှိစားကောင်းစားကြပါလိမ့်မယ်။တချို့ဟာအစာရည်သွေးရွေးချယ်တဲ့အခါမှာမှားယွင်းတတ်တယ်။ကျမရေပြုပြင်ပြောင်းလဲမှုကိုပဓာဏမထားဘဲမိမိတို့ကြိုက်တဲ့အစာမှန်သမျှကိုကြိုက်သလိုစားသုံးနေတတ်ကြတယ်။ဒီနည်းနဲ့သူတို့ဟာမိမိတို့ရဲ့ကျမရေကိုထိခိုက်စေသေးတာမကပါဘူး။မကောင်းတဲ့စိတ်ကိုတိုးပွားစေပြီးတော့ကောင်းကင်အရာကိုအလေးထားမှုလျော့ပါစေတဲ့အစာတွေနဲ့မိသားစုကိုလည်းကြွေးမွေးနေကြပါတယ်မိဘတွေဟာဒီလောက်ရတွေအပြင်သားသမီးတွေရဲ့ဝိညာဉ်ခွန်အားတွေကိုလျော့ပါစေပြီးမကောင်းတဲ့စိတ်ရိုင်းတွေကိုပုံမိုကြီးထွားစေလျက်ရှိပါတယ်ကကလာအဆုံးမှာသူတို့ပေးဆပ်ရမယ့်အဖြစ်တဟာကြီးမားလာပါတယ်မိမိတို့ရဲ့သားသမီးတွေဟာစိတ်တက်ရေးရမှာအင်မတန်မှညံ့ပြင်းလာပါလိမ့်မယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမကြီးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင
်ကိုရောမာတပါကြားပေသူမဖြစ်နိုင်ရကိုရောသားကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ချမ်းစီမျော်လင့်ခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတွက်ကိုရောမာတပါချားပဲသူမဖြစ်နိုင်ရကိုရောမာတပါချားပဲသူမပေးနိုင်ရကိုရောသားကျွန်ုပ်ဤသက်ကျွန်ုပ်ဤဘဝကိုပေးပိုင်သူကျွန်ုပ်ရဲ့ချမ်းစီမျော်လင့်ခြင်းများနဲ့ကျွန်ုပ်ရဲ့ဝိညာဉ်ကဲတင်ကြည့်ခွေးတွက်ကိုရောမာတပါချားပဲသူမပေးနိုင်ရဒီမိရဲ့အရေးလွှမ်းမောကြိုင်သေးတော့ရှောက်ခဲရစဉ်ဝေကာခဲ့ပြီမာတရဲ့တကုတ်ကြောခွေးလောင်ကြိုင်မှာကိုရောကဲနောင်ရွယ်ခဲ့လေပြီစာနာဝင်းရဲ့တွဲအေးမြရည်တဲ့တန်တာမီစဉ်ကိုရောပေးပြီပြီးခြင်းနဲ့ပြီးခြင်းကျွန်တော်ဤပြင်းများကျွန်ုပ်ရဲ့ပြည်ကျွန်ုပ်ပြင်းများကိုလွတ်နိုင်သူကျွန်ုပ်ရဲ့လွန်ကျူးခြင်းအလွန်ဆုံးယုံကြည်တွဲအသွေးသွန်းလေးရှာဂရာနီကောင်းထမ်းမှာကိုရောမာတပါချားပဲသူမရှိနိုင်ရဒီမိရဲ့အရေးလွမ်းမောကြိုင်သေးတော့ရှောက်ခဲရစီဝေကာခဲ့ပြီမာနေရဲ့တကောကြောခွေလောင်ကြိုင်မှာကိုရောကဲနောင်ရွေကြည့်နေမသိကြည့်တနောက်ဤပြင်းများတွဲဘောတော့ဖြစ်လို့ပဲကလေးသည်မဲမှုမျိုးကငါဒီဘူမီကြောင့်ကြာရတဲ့အားလုံးကိုအထာကိုရောမာ
ဘုရားရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောယတမဆရာဦးတင်မောင်ဆဲမှဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်နားတော်တာရှင်ရင်ခွန်အားယူကြပါစို့
ချက်တော်တမမိတ်ဆွေများမင်္ဂလာပါလို့ရှိဆွနှုတ်ခတ်သက်ကြပါတယ်ဒီနေ့မင်္ဂလာရှိသောနေ့တွင်မြတ်ဘုရားရဲ့ကောင်းကြီးပြသောနေ့ သိပါတော့ရှင်ခြေတော်မိတ်ဆွေတို့အားလုံးကျမ်းမာပျော်ရွှင်၍အသက်တာမှာတို့ရှင်ရွှင်လန်းဝမ်းမြောက်ခြင်းခံစားရပါစေလို့လည်းဆုတောင်းဆန္ဒပြုချင်ပါတယ်ဒီနေ့ပေးသွားခြင်းတဲ့တင်စကားကတော့အသစ်တပံစတင်ပြုလုပ်ခြင်းအသစ်တပံစတင်ပြုလုပ်ခြင်းဆိုတဲ့တင်စကားကိုပေးသွားမှာဖြစ်ပါတယ်ခြေတော်မိတ်ဆွေတို့1992ခုနှစ်မှာတို့ရှင်မတ်လနော်မော်စကိုမြို့ရဲ့ဂရင်မလင်ခန့်မှကြီးမှာတို့ရှင်နော်အစီအဝေးပွဲကြီးတစ်ခုကျင်းပခဲ့ပါတယ်နော်စီဝဲပွဲတစ်ခုအပြေးမှာတို့ချင်းဓမ္မဆရာတို့ချင်းနော်သူ့ရဲ့ယုံကံတဲ့မှာတို့ချင်းထိုင်နေစဉ်ရုပ်တရက်တကားပွင့်လာပါတယ်နော်အကြံပဒံခန္ဓာရည်ရှိပုံပေါ်ပြီးတော့မတင်မတတ်နဲ့နော်မုတ်စိမ်မွေးရှိတဲ့လူငယ်တယောက်တို့ချင်းနော်အခန်းတဲကိုရောက်လာပါတယ်နော်ဒီလူငယ်တို့ချင်းအန်ရည်ပြုတ်မဲ့ထင်လို့တရားဟောဆရာကတခါလို့နောက်ကိုချစ်တလန်ဆုတ်ပြီးတော့နေလိုက်တယ်အဲ့ဒီကမှဓမ္မဆရာရဲ့ဘာသာပြန်ကတော့ချစ်ကိုတလန်တိုးပြီးတော့အဲ့ဒီလူငယ်နဲ့ဓမ္မဆရာကြားမှာရလိုက်တယ်ဒီလူငယ်တို့ချင်းချေဟန်လက်ဟန်နဲ့ရုရှားဘာသာတကားလိုပဲစကားပြန်ပြောတယ်။သူကတို့ချင်းမော်စကိုမြို့ရဲ့လူโซဂိုင်းဝင်တူဖြစ်ကြောင်းထောင်မှာတို့ချင်း28ကြိမ်ကြာဘူးတဲ့သူဖြစ်တယ်။ဘလောက်ထိစိုးပြီးတော့ဘလောက်မိုက်ခဲ့တယ်လဲဆိုတာကိုတွေ့ရမှာဖြစ်ပါတယ်။အဲ့တော့သူကတို့ချင်းမျောလင့်ချက်ကင်းမဲ့နေသူဖြစ်ပြီးတော့အေးချမ်းမှုကိုရှာနေတဲ့သူဖြစ်ပါတယ်။သူမအသက်တာမှာတို့ချင်းမျောလင့်ချက်ကင်းမဲ့ပြီးပူလောင်မှုကိုခံစားနေရတယ်။လူโซတခိုးဖြစ်နေတဲ့အတွက်ကြောင့်ဒီခါမှာတို့ချင်းဓမ္မဆရာတို့ချင်းရှင်အောင်ခရစ်ဝင်ပထမဆောင်ခန်းကြီး1အငယ်6ကိုအေးစစ်စစ်ဖတ်ပြပါတယ်ကိုပြစ်ကိုဖော်ပြတောင်းမလည်ရင်ငါတို့အပြစ်ကိုလွတ်၍တစ္ဆာနှင့်၎င်းဖြောင်းမတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဆိုပြီးတော့ဓမ္မဆရာတို့ရှင်တော့စိတ်ပြတ်နေတဲ့လူငယ်ကိုလံဝါးကားတိုင်းမှာတို့ရှင်အပြစ်လွတ်ခြင်းခံရတဲ့တခိုးအကြောင်းကိုပြောပြပါတယ်ဟိုနေ့ကခရစ်တော်တို့ရှင်တခိုးကိုအပြစ်လွတ်ခဲ့တယ်လို့ပဲဒီနေ့လည်းအပြစ်လွတ်နိုင်တဲ့ကယ်တင်ရှင်ဖြစ်ကြောင်းကိုပြောပြပါတယ်ချစ်တော်မိတ်ဆွေယေရှုတို့ရှင်တင့်ကိုအပြစ်လွတ်ဖို့ရန်အတွက်ကမ်းလှမ်းနေတယ်တင်ကိုကဲနှုတ်ပုံရံအတွက်ကမ်းလှမ်းနေတယ်။ကဲနေခြင်းကိုကမ်းလှမ်းနေတယ်။လက်ခံပါ။ဝမ်းမြောက်ဝမ်းသာပါ။ဖျားကုံကိုတော်ကိုချီးမွမ်းပါ။အဲ့ဒီချိန်မှာလို့ရှိရင်ရုရှားလူငယ်ဟာမျက်ရည်မျက်ခွက်နဲ့ဒူးထောက်ပြီးတော့ဖျားကိုလက်ခံခဲ့တယ်။နောက်တနေ့မှာလို့ရှိရင်တော့ဓမ္မဆရာဟာလို့ရှိရင်မော်စကိုမြို့ကိုအလဲပတ်သွားတဲ့ခါမှာအဲ့ဒီလူငယ်ဟာလို့ရှိရင်တော့အသင်းတော်တစ်တခုရဲ့တန်ဆောင်တခြင်းအဖွဲ့မှာလို့ရှိရင်တော့တခြင်းစုံနေတာတွေ့ရပါတယ်။တချိန်ကတခိုးကြီးလူโซကိုင်းဝင်လူငရာတို့ချင်းတော့ငိမ့်အေးရာကိုရှာပွေတွေ့ရှိခဲ့တယ်ခရစ်တော်ကိုလက်ခံခဲ့တယ်တမန်ကျမ်းသားရဲ့သွန်သင်ချက်တွေအရတို့ချင်းသူ့ရဲ့အသက်တာတစ်ခုလုံးကိုပြောင်းလဲပြည့်တဲ့နောက်မှာတို့ချင်းတော့နှစ်ချင်းခံယူပြီးတော့ခရစ်တော်နောက်ကိုသူလိုက်ခဲ့တယ်တန်းကြောင်ချစ်တော်မိတ်ဆွေတမန်ကျမ်းသားမှာသွန်သင်ထားတဲ့နှစ်ချင်းခံခြင်းဟာဖယားသခင်ရဲ့ကျေးဇူးတော်ကြောင့်အသက်တာပြောင်းလဲခြင်းကိုဆိုလိုပါတယ်နှစ်ချင်းခံခြင်းဟာခရစ်တော်၌အသက်တော်အသက်တာနဲ့နေမယ်လို့တက်တည်ခံခြင်းဖြစ်ပါတယ်။နှစ်ချင်းမင်္ဂလာခံခြင်းရလို့ရှိရင်အသက်တာပြောင်းလဲခြင်းလို့ပြောရပါမယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်အသက်တာပြောင်းလဲခြင်းနဲ့ပတ်သက်လို့ရအတွက်အလွန်မှတ်လောက်တဲ့ဖြစ်ရကတော့ရှောလူကနေမှတမန်တော်ပေါလုကိုပြောင်းလဲခြင်းပဲဖြစ်ပါတယ်။ရှောလူကဆိုရှင်ယောမမြို့သားဖြစ်ပေမဲ့လည်းယေရုရှလင်မြို့မှာရှိတဲ့နော်ဆရာသမားကောင်းတွေနဲ့သူကဆိုရှင်ပညာသင်ခဲ့ရပါတယ်။ယူဒဘာသာရေးအယိုးဆွဲသူတယောက်ဖြစ်ပြီးတော့သူတို့ရဲ့ယုံကြည်မှုကိုအမြဲတမ်းကာကွယ်တဲ့သူတဦးဖြစ်ပါတယ်နော်ရှောလူကနေပေါလူကိုအမြီးပြောင်းလာသူကဘယ်လိုပြောင်းလဲတဲ့ဆိုရင်သူကိုယ်တိုင်ဆိုရှင်ခရိယံများကိုအမြစ်ပြတ်အောင်ပါဝင်လှုပ်ဆောင်ခဲ့ကြောင်းတမန်တော်ဝိထုခန်းကြီး20နှစ်အငယ်4ကနေမှ9မှာဆိုရှင်ယောက်ျားမိမတို့ကိုခြိနှောင်၍ထောင်ထဲမှာလှောင်ထားလျက်အသေးသက်ချင်းတိုက်အောင်နှင်းဆဲပါပြီဓမ္မတမျိုး၌ရှိသောထိုဘာသာဝင်များတို့ကိုဒဏ်ခတ်စေခြင်းကချီနောင်၍ယေရုရှလင်မြို့သို့ပို့မည်ဟုဓမ္မသားမြို့သို့အကျွန်ုပ်သွားပါ၏အဲ့ဒီလိုဓမ္မသားမြို့သို့သွားတဲ့လမ်းမှာပဲကောင်းခင်ကနေမှအလင်းနှံကိုမြင်ပြီးတော့မြေပေါ်မှာတို့ရှိရင်လဲကြခဲ့ပါတယ်တမန်တော်ဝိထုခန်းကြီး20နှစ်ငယ်9ကနေ10မှာတို့ရှိရင်အကျွန်ုပ်ဒီမြေပေါ်မှာလဲ၍နေစဉ်ရှောလူရှောလူအဖင်ကြောင့်ငါ့ကိုညှင်းဆဲသည်ဟုအကျွန်ုပ်အားပြောသောစကားတံကိုကြားလျင်တခင်ကိုလိုသည်အဘယ်သူဖြစ်သည်ဟုအကျွန်ုပ်ပြန်၍မေးလျှောက်တော့ငါကတင်ညင်းဆဲသောနာသရက်မြို့သားယေရှုဖြစ်သည်ဟုမိန့်တော်မူ၏။ဒါကြောင့်တမန်တော်20နှစ်ငယ်30မှာလဲထိုအခါကျွန်ုပ်ကလည်းသခင်ကျွန်ုပ်သည်အဘယ်သို့ပြုတ်ပါမည်နည်းဟုရှောင်လျင်သခင်ဘုရားကထလောဓမ္မတမြို့သို့သွားလောတင်ဆောင်ရွက်စရာအဖို့ခန့်ခွဲစီမံသမားတို့ကိုထိုမြို့၌ပြောလိမ့်မည်ဟုမိန့်တော်မူ၏။ရှောလူပါတို့ရှင်မျက်စိကွယ်ခဲ့ပြီတော့ဓမ္မတမြို့ကအိမ်မှာနေခဲ့ရပါတယ်ဝေဒနာခန္ဓာခံစားနေရခြင်း3ရက်အတွင်းမှာဆိုရှင်သူဟာဘုရားသခင်ရဲ့တပည့်တော်တွေကိုဒုက္ခပေးမဲ့အစီအစဉ်တွေကိုပြန်စင်စားမိတယ် သူကတော့ရှိခရစ်တော်ကယ်တင်ရှင်ကိုမယုံကြည်ခဲ့ဘူး။ဘုရားသခင်ရဲ့လူတွေကိုလည်းချိန်ဆခဲ့တယ်။ဒါလောက်ကြမ်းတမ်းတဲ့ရှောလူရဲ့နှလုံးသားကိုဘုရားသခင်ကပြောင်းလဲစေခဲ့ပါတယ်။ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်ရဲ့ဘဝတက်တာမှာခက်ထန်ကြမ်းတမ်းမှုတွေနဲ့ကျွန်တော်တို့ရင်ဆိုင်ပြီးတော့ကျွန်တော်ရဲ့ဘဝတက်တာမှာတိုက်နိုင်နေကြတယ်။ရှောလူရဲ့တက်တာမျိုးပြောင်းလဲလာတဲ့ခါမှာချစ်တော်မိတ်ဆွေဘုရားကိုတွေးတဲ့ခါမှာဘုရားသခင်ကရှောလူရဲ့ကြမ်းတမ်းတဲ့ခက်ထန်တဲ့ကြောင်နှလုံးသားကိုနူးညံ့ပျော်ပြောင်းပြီးတော့ဖရာသခင်နဲ့တူမွေးနေရတဲ့တက်တာမျိုးနဲ့ပျော်ရွှင်နေတဲ့တက်တာမျိုးကိုဖရာကပြောင်းလဲပေးခဲ့ပါတယ်။ခုနကရုရှားလူငယ်ကလေးရာဆိုရှင်လူဆိုးခိုင်းဝင်ဖြစ်ပြီးတော့28နှစ်ပတ်လုံးဆိုးပရန်နေတယ်လို့ပြောပြီးတော့28ကျင်သွားဆိုရှင်တော့ထောင်ထဲမှာဆိုရှင်အချိန်ချင်းကြခဲ့တယ်။နော်ထောင်ထဲမှာအချိန်ချင်းကြပြီးတော့သူရဲ့ဘဝတက်တာမှာလုံခြုံမှုမရှိဘူးအေးချမ်းမှုမရှိဘူးဒါကြောင့်ငြိမ်သက်ပြီးတော့အေးချမ်းသာရတဲ့အသက်တာမျိုးနဲ့နေချင်တယ်နေချင်တယ်အဲ့ဒီအတွက်ကြောင့်သူနေချင်တဲ့ခါမှာနောက်ဆုံးခရစ်တော်နဲ့တွေ့တဲ့ခါမှာဆိုရှင်သူ့ရဲ့အသက်တာမှာငြိမ်သက်မှုအေးချမ်းမှုပျော်ရွှင်မှုကိုအကောင်းဆုံးခံစားရတယ်နော်အကောင်းဆုံးခံစားရတယ်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်ရဲ့အသက်တာမှာအကောင်းဆုံးပျော်ပျော်ရွှင်ရွှင်နဲ့နေနိုင်ဖို့ရန်အတွက်အဓိကဘာလို့ရမလဲကျွန်တော်တို့နှလုံးသားထဲမှာရှိတဲ့ကြောက်နှလုံးသားဇာတိသဘောဖြစ်တဲ့ကျွန်တော်ရဲ့အတ္တကိုခရစ်တော်အားဖြင့်ပြောင်းလဲဖို့ခရစ်တော်အားဖြင့်ကျွန်တော်အတ္တတော်တတ္တကိုစတင်ဖို့ရန်အတွက်အရန်ရည်ကြည့်ပါလေ။ဘုရားသခင်ကကျွန်တော်ရဲ့ဘဝတတ္တကိုအတ္တတော်တတ္တပြောင်းလဲဖို့ရန်အတွက်ယနေ့ဖိတ်ခေါ်နေပါလေ။ချစ်တော်မိတ်ဆွေတို့ရှောလူရဲ့တတ္တမျိုးကိုဘုရားသခင်ပြောင်းလဲပေးသလိုယနေ့ကျွန်တော်ရဲ့ဘဝတတ္တကိုလည်းဘုရားသခင်ကပြောင်းလဲပေးနေပါလေ။ဘုရားသခင်ပြောင်းလဲပေးနေတဲ့ကျွန်တော်တတ္တမျိုးနဲ့ရှင်ဆိုင်တိုက်လိုက်ပြီးတော့ဘုရားသခင်နဲ့တူကျွန်တော်လက်တွဲပြီးတော့ဘုရားသခင်ရဲ့အလိုတော်ကိုဆောင်ပြီးတော့ကျွန်တော်ရဲ့ဘဝတတ္တကိုစောက်တည်ကြပါစို့လို့အားပေးတိုက်တွန်းနဲ့နှိမ်ကုန်းချုပ်ပါတယ်။အားလုံးပေါ်မှာဘုရားသခင်ကြွယ်ဝများပြတ်ဆက်တော်ကောင်းကြီးမလားတော်လောင်းချပေးပ
I'm not afraid. ရှင်ပြပါမယ်
သောတာရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကဖျားသခင်ပြင်ဆင်ပေးသောလူသားအတွက်ပထမနေအိမ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရရှင်။သောတာရှင်များရှင်လူသားအတွက်ဖျားသခင်ပြင်ဆင်ပေးတဲ့ပထမနေရာဟာအိမ်ပဲဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့အဆောက်အဦမိဘနှစ်ပါးအတွက်အီဒင်အိမ်ကိုဖျားသခင်ကိုယ်တော်တိုင်ပြင်ဆင်ပေးတော်မူခဲ့ပါတယ်။လူသားအနေဖြင့်လိုအပ်တဲ့ခက်သိင်းသောတစားရှိသမျှကိုစင်ရင်ခင်းချင်းပြီးတဲ့အခါဖျားသခင်ကငါတို့ပုံတရံနဲ့တညီတတရံဒီလူကိုဖန်ဆင်းကြစို့လို့မိန့်တော်မူခဲ့ပါတယ်။ကိုယ်တော်ရှင်ဟာဖန်ဆင်းပြီးတဲ့တရားဝါအပေါင်းတို့အနေနောက်ဆုံးနဲ့အမျက်မျက်ဆုံးဖြစ်တဲ့လူသားကိုဖန်ဆင်းပြီးတဲ့အခါအလွန်နှစ်သက်တော်မူခဲ့ပါတယ်။အပြစ်အနာစာကင်းစင်တဲ့ကမ္ဘာလောကကြီးမှာစုံလင်တဲ့လူသားကိုနေထိုင်စေရန်အကြံစီရှိတော်မူခဲ့ပါတယ်။လူတယောက်တည်းနေရင်ဖျားသခင်အလိုမရှိပါဘူး။ဒါကြောင့်ယောက်ျားသည်တယောက်တည်းမနေကောင်းသူနှင့်တင့်လျော်သောအထောက်မကိုသူအဖို့ငါလို့အုံမည်လို့မိန့်တော်မူခဲ့ပါတယ်။ဖျားသခင်ကိုယ်တော်တိုင်အာရန်အတွက်အတူသွားလာနေတိုင်းရင်သူနှင့်တူတဲ့အထောက်မကိုပေးတော်မူခဲ့ပါတယ်။သူနှင့်ရှေ့သွားနောက်လိုက်ညီပြီးတင့်တော်တဲ့အဖို့ဖြစ်ုံသာမကတူဦးပေါ်တူမေတ္တာနဲ့ကျင်နာခြင်းရှိသူကိုပေးတော်မူခဲ့ပါတယ်။အာရန်ရဲ့နဘေးရှိနံယိုးတစ်ချောင်းကိုထုတ်ပြီးအေဝကိုဖန်ဆင်းတဲ့အရာမှာအေဝဟာအိမ်နောင်ကိုဦးစီးပြီးအာရန်အားအုပ်ချုပ်ရန်မဟုတ်လို့အထိပ္ပယ်တက်ရောက်ယုံတာမကအာရန်အနေနဲ့လည်းမိမိထက်နိုင်ကြသူမဟုတ်ဂုံရီတူတယ်လို့သဘောထားပြီးမေတ္တာနဲ့ကာဝယ်ဆောင်ရှောက်ရန်ဖြစ်ပါတယ်။အယိုးတဲကအယိုးအသားတဲကအသားလူတဲကလူကိုထုတ်တော့ကြောင်းအေဝနဲ့အာရန်တို့သည်တသားတကူဒီဖြစ်ကြ၏လို့မိန့်တော်မူခဲ့ပါတယ်။ဒါကြောင့်သူတို့နှစ်ဦးဟာတဦးကိုတဦးခင်တွေ့ပြီးချစ်ခင်မျက်နှူတဲ့အိမ်တောင်ပဲဖြစ်တင်ပါတယ်။ဟိုအသားကိုမုန်းတဲ့သူတယောက်မှမရှိ။ခတ်သိန်းသောသူတို့သည်မိမိတို့အသားကိုကျွေးမွေးပြုစုတတ်၏။ထို့အကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်ပြီးကိုခင်မုန်း၌မိဝဲသည်ဖြင့်သူတို့သည်တသားတကိုယ်ဒီဖြစ်ကြ၏လို့မိန့်တော်မူခဲ့ပါတယ်။တော်တာရှင်များရှင်ပထမဦးဆုံးထိန်းများမင်္ဂလာကိုဖျားသခင်ကိုယ်တိုင်ကျင်းပပေးခဲ့ပါတယ်။ကဘာဦးကဦးဆုံးသောထိန်းများမင်္ဂလာပွဲကိုဖျားသခင်ကိုယ်တိုင်စီရင်ကျင်းပခဲ့တယ်။ဒါကြောင့်ဒီအထုံးဖွဲဟာစက်ချဝလာကိုဖန်ဆင်းတော်မူတဲ့ဖျားသခင်ကိုယ်တော်တိုင်အစပြုခဲ့ပါတယ်။ထိန်းများမင်္ဂလာဟာဂုံသိက္ခာနဲ့ပြည့်စုံပြီးလူသားအားဖျားသခင်ပထမဦးဆုံးပေးတဲ့လက်ဆောင်နဲ့တစ်ခုအပါဝင်ဖြစ်ပါတယ်ရှင်။အာဒံဟာအပြစ်ပြုပြီးနောက်ဣရင်ဥယျာဉ်မှာထွက်ခွာရတဲ့အခါသူနဲ့အတူပါလာတဲ့ထုံးစံနှစ်ခုနဲ့တစ်ခုဖြစ်ပါတယ်။ဖျားသခင်ချက်မှတ်တဲ့ကျင့်ဝတ်ကျင့်စွများအလိုက်လိုက်နာကျင့်သုံးမယ်ဆိုရင်အိမ်အောင်ပြုခြင်းဟာမင်္ဂလာဖြစ်ပါတယ်။မျိုးရိုးကိုတန့်ရှင်းစင်ကြယ်အောင်စောင့်ထင်ရာရောက်ပါတယ်။ပေါင်းတင်ဆက်ဆံရေးနဲ့ဆိုင်တဲ့လိုအပ်ချက်တွေကိုလည်းအထောက်အကူဖြစ်ပါတယ်။ကာယညာနာနဲ့အချင်းစာရိတ္တကိုလည်းမြင့်တင်ပေးပါတယ်။ဤဝကိုအာရန်အားပေးတော်မူသောကုရောရှင်ဟာမင်္ဂလာဆောင်ပွဲတစ်ခု၌ပထမဦးဆုံးနမိတ်လက္ခဏာပြတော်မူခဲ့ပါတယ်။မိတ်ဆွေပေါင်းတင်တွေနဲ့ဆွေမျိုးပေါင်းဖော်များကိုမင်္ဂလာအပ်ခံပွဲခမ်းမှမှာတပြိုတပါးစားတောက်နေချိန်မှာခရစ်တော်ဟာပရိသတ်အများအတွေ့အမှုတော်စတင်ဆောင်ရွက်တော်မူခဲ့တယ်။ဤနည်းအားဖြင့်ထိမ်းများမင်္ဂလာကိုအတည်ပြုတော်မူပြီးကိုရောရှင်ကိုယ်တိုင်တည်ထောင်ထားတော်မူတဲ့အထုံးဖွဲ့ဖြစ်ကြောင်းအတိအမှန်ပြုတော်မူခဲ့ပါတယ်ရှင်။တောတာရှင်များရှင်ကိုရောနဲ့ရွေးနုတ်ချင်းခံရတဲ့သူတွေရဲ့ပေါင်းစည်းခြင်းအထိတ်အမှတ်ဖော်ပြရင်ထိမ်းများမင်္ဂလာဆိုင်ရာဆက်သွယ်မှုကိုဂုဏ်ပြုတော်မူပါတယ်။ကိုရောရှင်ဟာသူတို့သားဖြစ်ပြီးအသင်းတော်ဟာသူတို့သမီးဖြစ်ပါတယ်။တင်းသူအသင်းသားတို့ဟာအရွေးချယ်ခံထားရတဲ့ပုဂ္ဂိုလ်များဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖပြရှင်ကောင်းချီးချပေးပါစီရှင်
ဒါရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလည်ရှိပါတယ်ရှင်တင်နန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါレートအတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညှိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်ွယ်မြင်းမြန်းနိုင်ပါလေရှင်
။တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ
season များကို나တော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။